ကဘာရာသီဥတုပြောင်းလဲဖောက်ပြန်မှုအပြင်ကြောင်ညာအကောင်းတဲ့ကျမရေးနဲ့မငင်းညွတ်တဲ့အစားအသောက်တွေကြောင့်နာဂတ်ကလေးငယ်တွေရဲ့ကျမရေးပေါ်မှာအန္တရာယ်ရှိနေတယ်လို့ကဘာတဝန်းကကလေးငယ်နဲ့ဆဲကျော်သက်ကျမရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ကဘာတဝန်းလက်ရှိသိဆုံးနေတဲ့ကလေးအရေးအတွက်ရဲ့သုံးပုံတစ်ပုံကျော်ဟာသဘာဝပတ်ဝန်းကျင်နဲ့ဆက်ဆက်နေတယ်လို့ကဘာကျမရေးအဖွဲ့အစည်း WHO ရဲ့လက်တလောထုတ်ပြန်တဲ့အစီရင်ခံစာမှာဆိုထားပါတယ်။ပြည်စုံကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ကလေးတွေရှင်တန်ဖွံ့ဖြိုးရင်းနဲ့ကျန်းမာခြံခံရေးကိုထိခိုက်စေတဲ့သဘာဝပတ်ဝန်းကျင်မျိုးမဖြစ်အောင်ဖန်တီးထားတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့ February 18 ရက်နေ့ထုတ်စီရင်ခံစာမှာဖော်ပြထားပါတယ် WHO UNICEF နဲ့ Lancet ဆေးသိပ်ပံဂျာနယ်တို့ရဲ့တာဝန်ပေးချက်အရတိကျလွတ်လပ်တဲ့သိပ်ပံပညာရှင်40ရုပ်ကနိုင်ငံပေါင်း180ကျော်မှစစ်တမ်းကောက်ယူလေ့လာခဲ့တာပါအဲ့ဒီအစီအစဉ်ခါစားမှာတော့ကလေးတွေရဲ့ပညာရေး၊ကျန်းမာရေးစောင့်ရှောက်မှု၊အာဟာရဓာတ်ရရှိမှုနဲ့အကြံဖတ်မှုတွေကနေအကာအကွယ်ပေးထားတဲ့ကိစ္စရပ်တွေကိုပါတိကျခွဲပြီးတော့ဖော်ပြထားတာပါအစီအစဉ်ခါစားဦးဆောင်ရေးသားခဲ့တဲ့ London UCL College ပါမောက်ခ Anthony Costello ကတော့အခုလိုပြောပါတယ
် WHO believes that more than a third of all deaths now are relatedto environmental effects in
ကျွန်တော်ကဒီဆုံးနေကြတဲ့ကလေးသုံးဖို့လူကြောသဘောပတ်ဝန်းကျင်ဆက်ရောက်မှုကြောင့်ဖြစ်တယ်လို့ WHO ဖွဲ့ကယူဆပါတယ်ကလေး10ယောက်မှ9ယောက်လောက်ကညဉ့်ညမ်းတဲ့လေတုကိုရှူဆိုင်နေရတယ်။မတတ်တဲ့ရေတွေတောက်နေရပါတယ်။မတတ်တဲ့ရေကအာဟာရအတွက်လည်းမကောင်းသလိုရောဂါပိုးကူးစက်ပြန့်နှံ့မှုလည်းဖြစ်စေပါတယ်။အဲဒီလိုရာသီဥတုပြောင်းလဲပြီးအပူလိုင်းတွေဖြတ်တဲ့အတွက်ကူးစက်ရောဂါတွေဖြစ်လာနေတာပါ။တွေးလွန်တုတ်ကွေးတွေဖြစ်လာမယ်။မိုးကောင်ရေချပြီးရာသီဥတုပုံစံပြောင်းရင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပိုးတွေပေါက်လာမယ်။ဒီပြဿနာအတော့ကိုကြီးပါတယ်
။ကမ္ဘာဥတုရာသီပြောင်းလဲဖောက်ပြန်မှုအပြင်ကြော်ညာအကောင်းနဲ့ကျန်းမာရေးနဲ့မငင်းကျွတ်တဲ့အစားအသောက်တွေကြောင့်လဲအနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအပေါ်မလူလာအပ်တဲ့တည်ရောက်မှုတွေရှိနေတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆဲကျော်တဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြတာပ
ါ We know that children are being bombarded with advertising everywhere they look we're seeing obesity rise
ညရကမှာကြော်ညာအကောင်းကောင်းနဲ့ရောင်းနေကြတဲ့အစားအသောက်တွေကိုကလေးတွေတွေ့နေရတာပါအဝလုံးနဲ့ကလေးတွေတိုးလာတာကိုလည်းတွေ့နေရပါတယ်online game တွေကစားတဲ့ခရီးတွေလည်းအတော့ကိုများလာပါတယ်။ company တွေကလည်းခရီးတွေကိုဥတီပြီးတော့ကြော်ညာရောင်းချနေတာပါ။အသက်9နှစ်ယောက်ခရီးတွေကတော့ကြော်ညာတွေကိုကြည့်ပြီးအကောင်အဆိုးမခွဲခြားတတ်ဘူးလေ။ဒါကလည်းသိအရေးကြီးတဲ့ပြဿနာလို့ထင်ပါတယ်
။မြန်မာနိုင်ငံလို့ဆင်းရဲပြီးတော့ပူပြင်းခြောက်တဲ့နိုင်ငံတွေအနေနဲ့ဥရုယာတိပြောင်းလဲမှုရဲ့တန်ကိုသတိသာသာရင်ဆိုင်နေရတဲ့အပြင်အိန္ဒိယချင်းတရုတ်နဲ့ထိုင်းနိုင်ငံကအတင်းစားအစားအသောက်တွေကိုနေရာတကာတွေ့မြင်နေရတာပါ။ဆေကျော်တဲ့အရွယ်သားနှစ်ယောက်ရှိတဲ့ရန်ကုန်မြို့ခအင်ရှင်မတူဖြစ်တဲ့မတ္တနာကတော့ကလေးအာဟာရနဲ့ပတ်သက်လို့သူကိုယ်တိုင်လည်းလိမ့်လာခဲ့တယ်လို့ကလေးတွေကလည်းနားလည်အောင်ငယ်ကလေးကသဘောပေါက်အောင်ပြောပြထားတယ်လို့ပြောပါတယ်
။အဟောင်းနဲ့ပတ်သက်ပြီးတော့မအားရအခုမှပိုင်းဆိုရင်လည်းဟိုပို့ပြီးတော့ပြည်သူတို့ကအကြည့်ရပါတယ်။ online တွေလည်းဒီ internet တွေလည်းတောင်းလာတဲ့အခါကျတော့ information တွေရတယ်လေ။ညာတော့အပြင်ဒီပြည်သူကလာတဲ့အစားအသောက်တွေဆိုရင်ဥမာဟိုကျအူတောင်းနေနောက်ကျဲလီဒါမျိုးဆိုရင်မအားရဒီလိုဒီနေ့ကြောင်တော့အကျိုးရပါတော့မဟုတ်ဘူးဆိုရင်လည်းမအားရတိတ်ပြီးတော့ပြေးလာမဟုတ်ဘူးဒီတိုင်းနဲ့တိုးတဲ့ဒီလိုအတူတူပဲရောပဲဒီအစားအသောက်ဆိုရင်တော့မအားရအင်းရနေပြီပဲဒီကျောင်းပည့်ရဲ့ဒီ weekend ပြင်လာဆိုရင်ကိုယ့်ဘာသာကိုယ်စစ်တီမကြော်ရတာဒီတိုးစားနေတော့မဟုတ်ဘူးကိုယ်တိုင်းကြည့်ရပါတော့ကိုယ်တိုင်းကြည့်ပြီးတော့နည်းနည်းတက်မှိုင်းနေနည်းနည်းမဟုတ်တော့ခဲဒီလိုစားရဲ့နောက်ပြီးအင်းမမအဲဒီခါပြန်လာရှိရင်ဖတ်ကြည့်ရတာတော့စားမအားရအပြင်စားတယ်လို့စားပြီပေါ့နော်
အစီအစဉ်ခါစားမှာတော့2030အရောက်မှာကမ္ဘာကြီးပုံနေလာစေတဲ့ဖန်လောင်အိမ်တန်ငွေချောချရေး2015ပါရီသဘောတူညီမှုအတိုင်းလိုက်နာသလားဆိုတာကိုတနင်္ဂနွေနေ့လေ့လာထားတာပါလူသားတွေရဲ့လူရဲကြောင့်ဥရုယာတိပြောင်းလဲမှုတွေဖြစ်လာတဲ့ကိစ္စကတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ WHO ကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကနေထုတ်လုပ်လိုက်တဲ့ဖန်လောင်အိမ်တန်ငွေဟာချမ်းသာတဲ့နိုင်ငံတွေတဲ့နေပေမဲ့လည်းဥရုယာတိပြောင်းလဲမှုရဲ့အတန်းကိုပိုးပြီးရင်ဆိုင်နေရတယ်လို့လည်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့2019ခုနှစ်ကမ္ဘာစီးပွားရေးသုံးသပ်ချက်အစီအခံစာမှာဖော်ပြထားတာပါဒေါက်တာကိုစတယ်လိုကလည်းအခုလိုဆက်ပြောပါတယ
် But when you look at the indicator of sustainability and we chose the amount of carbon pollution emissions
2030ခုနှစ်ရောက်မှာတနင်္ဂနွေကျင်းလိုက်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုဘယ်လောက်ရှိမလဲဆိုတာကိုပြုစုထားပါတယ်2030ရောက်ဖို့က10နှစ်ပဲလိုတော့တာပါကလေးတွေရဲ့နာဂတ်ကိုထိခိုက်စေတဲ့ဖန်လုံရင်ဓာတ်ငွေနည်းနည်းလေးသာထုတ်လုပ်တဲ့နိုင်ငံတွေကတော့စီးရဲတဲ့နိုင်ငံတွေပါဓာတ်ငွေအများဆုံးထုတ်လုပ်နေတဲ့ထိပ်ကနိုင်ငံ20ထဲမှာအမေရိကန်၊ကနေဒါ၊ဩစတြေးလျ၊ဗြိတိန်လိုချမ်းသာတဲ့နိုင်ငံတွေပါဝင်ပါတယ်
။မိုးကောင်ရေရှားတာ၊ရေကြီးရေရှမ်းတာ၊အပူလိုင်းဖြတ်တာနဲ့လူလူညဉ့်ညမ်းတာလို့ပြင်းထန်တဲ့ရာသီဥတုအခြေအနေနဲ့ငှက်ဖြားနဲ့တုတ်ကွေးလိုကူးစက်များတဲ့ရောဂါတွေကိုကမ္ဘာတဝန်းခံစားနေကြရတယ်လို့လည်းပါမောက်ခ်ကော့စတယ်လိုကပြောပါတယ်။ ချမ်းသာကြွယ်ဝတဲ့တိုင်းပြည်တွေကကလေးတွေမှာတော့ဥရုယာတိပြောင်းလဲမှုကြောင့်ဆိုးရတဲ့ကျန်းမာရေးပြဿနာနဲ့ရင်ဆိုင်နေရပြီလို့ The Lancet ဆေးပညာကော်မရှင်ကဆိုထားပါတယ်။စီးရတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ကျန်းမာရေးကိုအယုံဆိုင်နိုင်ဖို့အဝေးကြီးလို့သိတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကလေးငယ်တွေဆဲကျော်သက်တွေကိုအဓိကရည်ရွယ်ပြီးတော့တခြားများတဲ့အချိုရည်တွေအသင့်စားနိုင်တဲ့အစာအသောက်တွေဆလိတ်တွေအရက်တွေဂိမ်းတွေလောင်ကစားတွေကိုကြော်ညာနေကြတာကြောင့်လဲကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောင်းနေတယ်လို့အစီရင်ခံစာထဲမှာမိမောင်းထုတ်ပြထားပါတယ်ရှင်။